င်္ဂလာညနေခင်းပါခင်ဗျာ American ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဇွန်လ20ရက်ကျတော်ရီနေ့ညနေခင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဒိုင်းနိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညနေအစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့ American အဝေးထင်းဒုံးရင်ကိုအီရန်ကပစ်ချလိုက်ပါတယ်အမေရိကန်မက္ကဆီကိုကနေဒါကုန်သွယ်ရေးသဘောတူညီချက်ကိုဆွေးနွေးဖို့အတွက်ကနေဒါဝန်ကြီးချုပ်ဒီကနေ့ဝါရှင်တန် DC ကိုရောက်လာဖို့ရှိနေပါတယ်။အိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်ထဲမှာတော့တရားမဝင်ဝင်ရောက်လာသူရိုဟင်ဂျာမိန်းကလေး၈ဦးကိုဖမ်းမိလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့မဆုမြမွန်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့မြန်မာနိုင်ငံမှာ AH1N1 အမျိုးအစားတုတ်ကွေးရောဂါပိုးကြောင့်ဒီဆုံးသူဥယေဟာ၅ရောက်ရှိသွားခဲ့ပြီဖြစ်ပါတယ်
။ရန်ကုန်တိုင်းဒေသကြီးကဒီဦးတည်ဆုံးပြီးတော့စကိုင်းတိုင်းဒေသကြီးရဲ့တဦးပေါ့ဒါစုစုပေါင်း5ဦးတည်ဆုံးခဲ့ပါတယ်ဒါအခုချိန်ပြီ
ကုသရေးဦးစီးဌာနဒုတိယညွန်ချုပ်ဒေါက်တာတီရာလာကနေပြီးတော့သတင်းစာရှင်းလင်းပွဲအတွက်မှာပြောသွားတာဖြစ်ပါတယ်ဒီကြောင့်ကိုမချခင်မှာနားဆင်ရပါပါဒါအပြင်ရွှေစည်းတွေရုတ်တရက်မြင့်တက်ပြီးတော့မြန်မာနိုင်ငံမှာလည်းရွှေစည်းတွေစံချိန်တင်လောက်အောင်ဖြစ်သွားတဲ့အကြောင်းတခါထိုင်းနဲ့မလေးရှားနယ်စပ်မှာမနေ့ကမြန်မာနိုင်ငံသားလူကုန်ကူးခံသူတွေနဲ့လူမောက်ခိုးကူးသူတွေကိုဖမ်းလိုက်တဲ့အကြောင်းအပါဝင်ဝါရှင်တန် DC မြို့တော်မှာပြုလုပ်ခဲ့တဲ့ရွှေပြောင်းခြေချနေတိုင်းသူတွေနဲ့ဆိုင်တဲ့လူလူလှုပ်ရှားမှုအကြောင်းစာရာတွေကိုဒီညနေခင်းမှာနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်မှာတော့အခုနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မဆုမြတ်မွန်တို့ကရှင်းပြပေးမှာဖြစ်ပါတယ်ဗျာ
သူတို့ရဲ့ပိုင်နယ်ထဲဝင်လာတဲ့အမေရိကန်ရဲ့မောင်းတူမဲ့အဝေးထင်းတုံးရင်ကိုဒီကနေ့ကြာတာပြည်နေမှာမတော်တဆပစ်ချလိုက်မိကြောင်းအီရန်အစိုးရအရာရှိတွေကပြောပါတယ်။ဒါပေမဲ့အဲ့ဒီအဝေးထင်းတုံးရင်ကိုအီရန်ကနိုင်ငံတကာရေချောင်းပိုင်နဲ့ဒီကမှာအီရန်ကနိုင်ငံတကာလေချောင်းပိုင်နဲ့အတွင်းမှာပစ်ချလိုက်တာလို့အမေရိကန်ကပြောပါတယ်။သူတို့ရဲ့အစိုးရကတော့အီရန်ကလေချောင်းပိုင်နဲ့ထဲရောက်လာတဲ့ RQ-4 Global Hawk အမျိုးအစားအဲ့ဒီအဝေးထင်းတုံးရင်ကို Hormuz ရဲ့ကြားအနီးကဟော်မုဇ်ဂန်ခရိုင်အတွင်းမှာတော်လန်ရေးအဆောင်တပ်ဖွဲ့ကနေပစ်ချလိုက်တယ်လို့ဆိုပါတယ်။အမေရိကန်အရာရှိတွေကတော့အဲ့ဒီဒုံးရင်ဟာ MQ-4C Triton အမျိုးအစားဖြစ်ပြီးဟော်မုဇ်ရေလက်ကြားအပေါ်မှာပြန်တန်းနေစဉ်ပစ်ချခံရတယ်လို့ပြောပါတယ်။အမေရိကန်ဘက်ကဘယ်လေရေမှအီရန်လေကြောင်းပိုင်နယ်ထဲမှာဒီကနေ့ပြန်တန်းခဲ့ခြင်းမရှိဘူးလို့အမေရိကန်ဖို့ကုတ်ကဲဌာနပြောခွင့်ရဘိုမူဂျီဘီလ်အဗန်က VOA ကိုပြောပါတယ်ဖြစ်စဉ်အသေးစိတ်ကိုတော့သူကပြောဆိုဖို့ညှင်းဆိုပါတယ်အမေရိကန်ဝေထိန်တုံးရင်ကိုအီရန်ကပစ်ချဖို့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာလည်းစ조사ခဲ့ကြောင်းအမေရိကန်စစ်တပ်ကပြောပါတယ်ဟော်မုဇ်ရေလက်ကြားအတွင်းယင်နဒင်တင်မောနစင်းကိုအီရန်ကတိုက်ခိုက်ခဲ့ကြောင်းအမေရိကန်ကဆွဆွဲပြောဆိုခဲ့ပြီးတဲ့နောက်နိုင်ငံခြားတင်မာမှုတွေထပ်မြင့်ဖြစ်ပေါ်လာတာပါအီရန်ကတော့အဲ့ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့တာမဟုတ်ဘူးလို့ပြောပါတယ်အီရန်နဲ့အင်အားကြီးနိုင်ငံတွေအကြား2015ခုနှစ်မှာရရှိခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကနေသမ္မတဒေါ်နယ်ထရမ့်နှုတ်ထွက်လိုက်ပြီးတဲ့နောက်ပိုင်းနှစ်နိုင်ငံဆက်ဆံရေးတွေဟာလည်းတင်းမာလာနေကြတာပါ
2014ခုနှစ်တုန်းကယူကရိန်းနိုင်ငံပေါ်ပြန်တန်းနေစဉ်ပြစ်ချခံခဲ့ရတဲ့မလေးရှားလေကြောင်းလိုင်းလေယာဉ်ကိုပြစ်ချခဲ့မှုနဲ့၄ယောက်ကိုတရားစွဲခဲ့တဲ့အပေါ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကကြိုဆိုလိုက်ပါတယ်။ရုရှား၃ယောက်နဲ့ယူကရိန်း၁ယောက်ကိုနယ်သာလန်အစိုးရကပုတ်ထုနေတော့ကတရားစွဲလိုက်တာပါ။ဒီအမှုအတွက်ရုရှားဘက်ကပူးပေါင်းဆောင်ရွက်မယ်လို့မျှော်လင့်တယ်လို့လည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးပွန်ပေယိုကပြောကြားခဲ့ပါတယ်။နယ်သာလန်နိုင်ငံဦးဆောင်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးသူတွေကရုရှားနိုင်ငံသားအီဂိုဂါဂင်ဆာဂေဒူဘင်စကီโอเล็กปูลาตอฟเนี่ยยูเครนနိုင်ငံသားလက်နက်ကာချန်ကိုတို့ကိုမတင်ကားသူတွေအဖြစ်စုံစမ်းတွေးရှိခဲ့ပါတယ်သူတို့အားလုံးကိုလူတက်မှုနဲ့ Netherlands အစိုးရရှေ့နေတွေကတရားစွဲထားပါတယ်ဒီလူတွေဟာยูเครนနိုင်ငံအရှေ့ပိုင်းကရုရှားလိုလာတဲ့သဘုံကောင်းဆောင်တွေဖြစ်ကြတယ်လို့သူတို့ဟာရုရှားအစိုးရပတ်သက်နေတယ်လို့Netherlands အစိုးရရှေ့နေတယောက်ကပြောပါတယ်2014ခုနှစ်ဇူလိုင်လ14ရက်နေ့တုန်းက Netherlands နိုင်ငံ Amsterdam မြို့ကနေမလေးရှားနိုင်ငံ Kuala Lumpur မြို့ကိုအသွားယူကရိန်းအရှေ့ပိုင်းမှာပြစ်ချခံခဲ့ရပြီးတော့လေယာဉ်ပေါ်ပါသူ298ယောက်လုံးသေဆုံးခဲ့ပါတယ်ရုရှားနိုင်ငံရဲ့လေကြောင်းရန်ကာကွယ်ရေးတပ်မဟာကမစ်ဆိုင်းဒုံးတစ်ခုလေယာဉ်ကိုထိမှန်ခဲ့တယ်လို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်ရုရှားဘက်ကတော့ဒီလေယာဉ်ပြတ်ချခံရမှုနဲ့သူတို့ပတ်သက်ခြင်းမရှိဘူးလို့ငင်းဆန်တယ်လို့စုံစမ်းသူတွေဟာမယုံကြည်ရတဲ့အချက်အလက်ထောက်ထားတွေကိုအသုံးပြုခဲ့တယ်လို့ဆွဆွဲပါတယ်။တရားစွဲထားသူတွေရဲ့အမှုကို၈နှစ်မှတ်လာကြရင် The Hague မြို့မှာစတင်ကြားနာမယ်လို့ Netherlands အစိုးရရှေ့နေတွေကပြောပါတယ်။ဒါပေမဲ့ Russia ရော Ukraine မှာတရားခံလွှဲပြောင်းပေးမဲ့ပုံမရှိတာကြောင့်သူတို့မျက်ကွယ်မှာအမှုကိုကြားနာရမယ့်ပုံဖြစ်နေပါတယ်။
အမေရိကန်ပြည်ထောင်စုကနေဒါတို့နဲ့ရရှိထားတဲ့ သုံးနိုင်ငံကုန်သွယ်ရေးသဘောတူညီချက်ကိုမက္ကဆီကိုအထက်လွှတ်တော်ကအတည်ပြုပြီးနောက်တနေ့မှာပဲအဲ့ဒီသဘောတူညီချက်နဲ့တခြားကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုသမ္မတဒေါ်နယ်ထရမ့်နဲ့ဆွေးနွေးဖို့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုဟာဒီကနေ့အမေရိကန်ကိုရောက်လာဖို့ရှိနေပါတယ်။အမေရိကန်နဲ့မက္ကဆီကိုအကြားလူဝင်မှုကြီးကြပ်ရေးဆိုင်ရာတင်းမာမှုတွေရှိနေကြောင်းLiberal အယူရှိသူတွေကသတင်းမှားတွေထုတ်လွှင့်နေတဲ့ကြားကပဲအမေရိကန်မက္ကဆီကိုကနေဒါကုန်သွယ်ရေးသဘောတူညီချက် USMCA လို့ခေါ်တဲ့အဲ့ဒီသဘောတူညီချက်ကိုမက္ကဆီကိုလွှတ်တော်ကဘူရူနီမှာထောက်ခံမဲ့114မဲကန့်ကွက်မဲ့4မဲနဲ့တခဲနဲ့မဲခွဲအတည်ပြုပေးလိုက်ကြတာပါ။မြောက်အမေရိကတိုက်လွတ်လပ်သောကုန်သွယ်မှုသဘောတူညီချက် NAFTA နေရာမှာအစထိုးမဲ့ဒီ USMCA သုံးနိုင်ငံသဘောတူညီချက်ကိုမက္ကဆီကိုကပထမဆုံးအတည်ပြုလိုက်တာဖြစ်ပါတယ်။ NAFTA သဘောတူညီချက်ဟာအဆိုအရဆုံးကုန်သွယ်ရေးသဘောတူညီချက်ဖြစ်ကြောင်းနဲ့ဒီသဘောတူညီချက်ကြောင့်အမေရိကန်ကအလုတ်အကင်နေမက္ကဆီကိုကိုရောက်ကုန်တယ်လို့သမ္မတထရမ့်ကအချိန်ချင်းပြောဆိုနေကြတာပါအခုသဘောတူညီချက်အသစ်ဟာအရင်ရှိနေခဲ့တဲ့ NAFTA သဘောတူညီချက်နဲ့ပုံစံတူနှီးပါဖြစ်တယ်လို့ဆိုပါတယ်ဒီသဘောတူညီချက်ကိုမက္ကဆီကိုကသဘောမတူတူအောင်သမ္မတထရမ့်က PRP လှုပ်ဆောင်ခဲ့ကြောင်းသူတို့အနေနဲ့တခြားရွေးချယ်စရာနှီးလမ်းမရှိတဲ့အတွက်သဘောမတူပေမဲ့လည်းထောက်ခံပေးပေးခဲ့ရတဲ့အကြောင်းမက္ကဆီကိုလွတ်တော်မှတချို့ကပြောကြပါတယ
်နယူးဇီလန်နိုင်ငံမှာ Semi Automatic လက်နက်တွေရှင်းလင်းရေးအစီအစဉ်အဖြစ်အစိုးရကပြည်သူတွေစီကနေဒီလက်နက်မျိုးပြန်ဝယ်တဲ့အစီအစဉ်ကိုဒီကနေ့စတင်ပါတယ်။6လကြာတနက်ပြန်ဝယ်မဲ့အစီအစဉ်ကြောင့်တားမြစ်ထားတဲ့လက်နက်အများပြားလူလူကြားထဲမှာရှင်းလင်းသွားလိမ့်မယ်လို့မျှော်လင့်ကြောင်းရဲအရေးဆိုင်ရာဝန်ကြီး Stuart Nash ကပြောကြားခဲ့ပါတယ်။ Christchurch မြို့ကဗလီနှစ်ခုမှာလူအများအများတေဆုံးခဲ့တဲ့ပစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်း Semi Automatic လက်နက်တွေအသုံးပြုမှုကိုပိတ်ပင်ထားပါတယ်။လက်နက်တွေပြန်ဝယ်ပြီးတော့ဒီလက်နက်ပိုင်သူတွေကိုအရေးယူမှုကနေကင်းလွတ်ခွင့်ပေးရတဲ့တခုတည်းသောရည်ရွယ်ချက်ကအန်ဒီရဲ့အများဆုံးလက်နက်တွေပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့ဖြစ်တယ်လို့ဝင်းဂျီနက်စ်ကပြောပါတယ်။6လအတွင်းလက်နက်လာအပ်တဲ့ license နဲ့လက်နက်ကန်ဆောင်ထားသူတွေအနေနဲ့မျှတတဲ့ရော်ကြေးရမှာဖြစ်တယ်လို့ပြောကြားပါတယ်။လူပေါင်း90သေဆုံးခဲ့တဲ့ဗလီနှစ်ခုမှာပြစ်ခတ်မှုဖြစ်ခဲ့ပြီးတစ်လကြာမှာပဲစစ်သုံးပုံစံ semi automatic လက်နက်တွေနဲ့တိုက်ခိုက်ရေး rifle တနက်တွေကိုနိုင်ငံထဲမှာတားမြစ်ဥပဒေကိုလွှတ်တော်အမတ်တွေကအတည်ပြုခဲ့ပါတယ်။ဒါရီမကကြီးစံအမြောက်အများပါတဲ့ဂျီကတ်တွေတာမန် rifle တွေကိုတိုက်ခိုက်ရေး rifle တွေလိုဒလဇက်ပြစ်နိုင်အောင်လုပ်ပေးတဲ့ကိရိယာတွေကိုလည်းတားမြစ်ခဲ့ပါတယ်။ဒီဇင်ဘာလ20ရက်နေ့မှာပြီးဆုံးမဲ့လက်နက်ပြန်ဝယ်ရေးအစီအစဉ်အတွက်နယူးဇီလန်အစိုးရကဒေါ်လာ136တန်းလောက်သုံးစွဲဖို့တတ်မှတ်ထားပါတယ
်။ VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်ကြံဖမ်းမြို့တွေကိုတရားမဝင်ခိုးဝင်လာတဲ့အရင်းကြမိန်ကလေးရှိဦးကိုဖမ်းဆီးမိလိုက်ကြောင်းမီဇိုရမ်ရဲတပ်ဖွဲ့ကဗိုလ်ထုနေမှာပြောပါတယ်။ဒါဟာလွန်ခဲ့တဲ့နှစ်လလောက်ကအလားတူခိုးဝင်လာတဲ့အရင်းကြမျိုးသမီးရှိဦးကိုဖမ်းဆီးမိပြီးတဲ့နောက်မှာထပ်မံဖမ်းမိတာလည်းဖြစ်ပါတယ်။သူတို့ကိုလူမောင်ခိုကုသူတွေကခေါ်လာတာလို့တန်တရားရှိခံထားရတဲ့အဲ့ဒီအမျိုးသမီးငယ်ရှစ်ဦးကိုမြို့တော်အိုက်ဇောနဲ့ကီလိုမီတာ110လောက်အကွာဒွန်ကလန်ရွာမှာဖမ်းမိလိုက်တာဖြစ်ကြောင်းမီဇိုရမ်ပြည်နယ်မြောက်ပိုင်းဒေသဆိုင်ရာဒုတိယရဲမင်းကြီးလာလပြထန်းကခရန်တဲကပြောပါတယ်အသက်15နှစ်ကနေ16နှစ်ကြားရှိတဲ့ဒီမင်းကလေးငယ်တွေကိုလူမောင်ခိုကုသူတွေကဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကနေဖမ်းဆီးခေါ်ဆောင်ပြီးမြန်မာနိုင်ငံကတဆင့်တင်သွင်းလာတယ်လို့ယူဆရကြောင်းတာဝန်ရှိသူတွေကပြောပါတယ်သူတို့မှာတရားဝင်နိုင်ငံကုလက်မှမပါကြသလိုသူတို့အနေနဲ့ဟိန္ဒီဘာသာစကားအပါအဝင်တခြားဘယ်ဘာသာစကားမှမတတ်ကြဘူးလို့လည်းဆိုပါတယ်သူတို့ကိုရုံးထုတ်စစ်ဆေးပြီးမီဇိုရမ်ပြည်နယ်မှာလက်တလောချုံနှောင်ထားပါတယ်ပြီးခဲ့တဲ့ဧပြီလ23ရက်နေ့တုန်းကလည်းအသက်16နှစ်ကနေ22နှစ်အကြားရိုဟင်ဂျာအမျိုးသမီးရှစ်ဦးကိုမီဇိုရမ်ပြည်နယ်နဲ့အာတန်ပြည်နယ်အကြားဗိုင်းရန်တဲ့ကျေးရွာမှာဖမ်းဆီးရမိခဲ့ပါတယ်သူတို့ကိုဘင်္ဂလားဒေ့ရှ်မှာရှိတဲ့ကုတုပါလောင်ရိုဟင်ဂျာဒုက္ခသည်စခန်းကနေလူမောင်ခိုကုသူတွေကဖမ်းဆီးခေါ်ဆောင်လာတာလို့ဆိုပါတယ်ရခိုင်ပြည်နယ်မှာ2019ခုနှစ်ကဖြစ်ပေါ်ခဲ့တဲ့ဒီကြော့ပြန်အကြမ်းဖက်မှုတွေကြောင့်မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ကိုရိုဟင်ဂျာ9,000လောက်ထွက်ပြေးခဲ့တယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကခံမှန်းပြောဆိုကြပါတယ်။မြန်မာအစိုးရကတော့သူတို့ကိုရိုဟင်ဂျာလို့ခေါ်ဆိုသုံးနှုန်းတာကိုလက်မခံပေမဲ့ဒီလူတွေနေရပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရအပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်နေပါတယ်
။မြန်မာနိုင်ငံမှာလျှက်စစ်ဓာတ်အားမလုံလောက်တဲ့ပြဿနာဟာစီးပွားရေးတိုးတက်ဖို့အဟန့်အတားဖြစ်နေတယ်လို့ကမ္ဘာ့ဘဏ်ကပြောကြားလိုက်ပါတယ်။နိုင်ငံတော်ကလျှက်စစ်မီးလုံးဝမရတာနဲ့ရတဲ့ချက်မရတဲ့ချက်ဖြစ်နေတာကနိုင်ငံရဲ့စွန့်ရင်ကဏ္ဍမှာကြီးမားတဲ့စိန်ခေါ်မှုကြီးဖြစ်နေတယ်လို့2019ဇွန်လအတွက်ကမ္ဘာ့ဘဏ်ရဲ့စီးပွားရေးစောင့်ကြည့်အစီရင်ခံစာထဲမှာဖော်ပြထားတာပါလျှက်စစ်ဓာတ်အားလိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်ဖို့မြန်မာနိုင်ငံမှာဒီကဏ္ဍအတွက်နှစ်ဆတိုး ညင်ရင်းနှီးယုံနံဖို့လိုသလိုစီမံကိန်းတွေကိုသုံးစမြန်မြန်အကောင့်ထဲပေါ်တင်တယ်လို့အကြံပြုထားပါတယ်။မီတာကားတွေကိုတိုးကောက်ဖို့လိုအပ်တယ်လို့လည်းအကြံပြုပါတယ်။လျှက်စစ်တမ်းအားပေးဝေတဲ့ခဏအနေနဲ့လုပ်ငန်းလည်ပတ်ရေးလုံလောက်တဲ့ဝင်ငွေရရှိအောင်ဓာတ်ကတိုးကောက်ဖို့လိုတယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်ခိုင်မာလာတာကြောင့်ရောလျှက်စစ်တမ်းအားသုံးစွဲမှုပိုများလာတာကြောင့်မှလျှက်စစ်တမ်းအားလိုအပ်ချက်မြင့်တက်လာတာဖြစ်တယ်လို့အစိုးရခန်းစာထဲမှာပေါ်ပြထားပါတယ်။လျှက်စစ်တမ်းအားသုံးစွဲမှုဟာ2030ခုနှစ်မတိုင်ခင်မှာပြန်မြလိုအပ်ချက်နှစ်စဉ်17ရာခိုင်နှုန်းတိုးလိမ့်မယ်လို့လည်းကမ္ဘာဘဏ်ကခန့်မှန်းပါတယ်။မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံထားတဲ့လုပ်ငန်းတွေပိုပြီးထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့နဲ့လျှက်စစ်မီပေးဝေတဲ့ဝန်ဆောင်မှုတိုးတက်ဖို့အတွက်လျှက်စစ်တမ်းအားနဲ့ပတ်သက်တဲ့အခြေခံအခက်အခဲတွေကိုဖြေရှင်းဖို့လိုအပ်တယ်လို့လည်းကမ္ဘာဘဏ်ရဲ့2019ဇွန်လအတွက်စီးပွားရေးစောင့်ကြည့်အစဉ်ခန်းစာထဲမှာထောက်ပြထားပါတယ်။မြန်မာနိုင်ငံမှာရန်ကုန်လိုမြို့ကြီးမှာတော့မှအလှည့်ကျမီပေးစနစ်နဲ့လျှက်စစ်မီပေးနေပါတယ်။
မဟာမိတ်နိုင်ငံကြားဆက်ဆံရေးတိုးမြင့်ဆောင်ရွက်ဖို့ဆိုတဲ့ရည်ချက်နဲ့ခီးစဉ်စတင်မှုတရုတ်သမ္မတရှီကျင်းပင်ဟာမကြသေးခင်နိုင်ပိုင်းတွင်းကပဲမြောက်ကိုရီးယားနိုင်ငံမြို့တော်ပျုံယန်းကိုရောက်တော့ပါပြီ။ဒီခီးစဉ်တွင်မြောက်ကိုရီးယားနဲ့အမေရိကန်အကြားလက်ရှိပြုလုပ်နေတဲ့နျူကလ িয়ার အရေးကိစ္စကိုပါဆွေးနွေးကြမှာဖြစ်ပါတယ်။နေ့ကြမဲ့သမ္မတရှီရဲ့ဒီခီးစဉ်ဟာတရုတ်ခေါင်းဆောင်တူအုပ်အနေနဲ့ဆယ်လနှစ်အတွင်းမြောက်ကိုရီးယားနိုင်ငံကိုပထမဆုံးကျင်းသွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။
ဖွံ့ဖြိုးပြီးနိုင်ငံတွေကအမှိုက်တွေအာရှကိုတင်ပို့နေတာတားမြစ်ရေးအာဆီယံခေါင်းဆောင်တွေကိုတောင်းဆိုဖို့အတွက်အာရှတလွားကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေပြင်ဆင်နေကြပါတယ်။ကုန်ချမ်းအဖြစ်ပြန်သုံးနိုင်တယ်လို့ဆိုတဲ့ပလတ်စတစ်တွေ၊ electronic ကုန်ပစ္စည်းဟောင်းတွေအရှိတောင်အာရှကိုတင်ပို့နေကြတဲ့အတွက်ဒီဒေသဟာကမ္ဘာအမှိုက်ပုံကြီးလို့ဖြစ်နေပြီလို့လှုပ်ရှားသူတွေကပြောကြပါတယ်။ရေရှည်တည်တံ့ရေးဘလို့တိုးမြင့်ပူးပေါင်းဆောင်ရွက်မလဲဆိုတာအာဆီယံခေါင်းဆောင်တွေထိုင်းနိုင်ငံဘန်ကောက်မြို့တော်မှာ၄ရက်ကြာဆွေးနွေးနေကြတာဖြစ်ပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုဇော်ဝင်းလိုင်းနဲ့မဆုမြတ်မုံတို့ချင်ညာပေးခဲ့တာဖြစ်ပါတယ် VOA မြန်မာဘိုင်းကနေကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါးတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ရင်းဆုံးတော့ AH1N1 ရာသီတုပ်ကွေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါတယ်မြန်မာနိုင်ငံမှာ AH1N1 အမျိုးအစားတုပ်ကွေးရောဂါပိုးကြောင့်သေဆုံးသူဦးရေ၅ဦးထိရှိနေပြီဖြစ်ပြီးတော့ရောဂါပိုးတွေ့ရှိထားသူဇလယူးရှိနေကြောင်းချမိုင်းနဲ့အာသာဝန်ကြီးဌာနကပြုလုပ်တဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာကြေညာခဲ့ပါတယ်ဒီဆုံးသူတွေရောဂါပိုးရှိသူတွေရဲ့အတိုင်းဝိုင်းပတ်ဝန်းကျင်တွေကိုလည်းချမိုင်းဦးသီးဌာနကစောင့်ကြည့်နေပြီးတော့ကြိုတင်ကာကွယ်မှုတွေလုပ်နေတယ်လို့လည်းတာဝန်ရှိသူတို့က VOA ကိုပြောပါတယ်အပြည့်အစုံကိုတော့ကိုကောင်းဆန်ဟင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံလုံးအတိုင်းအတာနဲ့ရန်ကုန်တိုင်းနဲ့စကိုင်းတိုင်းတို့မှာ AH1N1 PDM09 အမျိုးအစားရာသီတုပ်ကွေးရောဂါကြောင့်တည်ဆုံးသူလူနာပေါင်း5ဦးရှိပြီးရောဂါပိုးတွေ့ရှိသူ14ဦးရှိတာကြောင့်ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတင်းစာရှင်းလင်းပွဲမှာကုသရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတီယာလကအခုလိုပြောပါတယ
် H1N1 PDM09 တွေ့တဲ့လူနာကျွန်တော်တို့14ဦးရှိပြီဖြစ်ပါတယ်အဲ့ဒီနဲ့ဇွန်လအတွင်းမှာဖြစ်ပွားသူလူနာကတော့10ဦးဖြစ်တယ်အဲ့ဒီမှာရန်ကုန်တိုင်းဒေသကြီးကဒီဦးသေးဆုံးပြီးတော့စကိုင်းတိုင်းဒေသကြီးရတူပေါ့ဒါစုစုပေါင်း5ဦးသေဆုံးခဲ့ပါတယ်ဒါအခုချိန်ထိပေါ့လေဒီမှာ
လက်ရှိမှာသေဆုံးသွားတဲ့လူနာတွေနဲ့ယောဂပိုးတွေ့ရှိထားသူတွေရဲ့အိမ်သားတွေပတ်ဝန်းကျင်တွေကိုကျန်းမာရေးဝန်တန်းတွေကလေ့လာစောင့်ကြည့်တာတွေနဲ့ကြိုတင်ကာကွယ်ရေးတွေပြုလုပ်ပေးနေတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနအသိပညာမြင့်တင်ရေးဦးစီးဌာနကညွှန်ကြားရေးမူဒေါက်တာ WA ကအခုလိုပြောပါတယ
်ဒီပါ surveillance ကကျမတို့အချိန်ကျန်းမာရေးဝန်ထမ်းတွေဟာသေဆုံးသူတွေနေထိုင်တဲ့အဲ့အိမ်နဲ့ပတ်ဝန်းကျင်မှာဒီရာသီတုပ်ကွေးလက္ခဏာတွေရှိမရှိကိုစောင့်ကြနေတာ။နောက်ရှိလို့ရှင်ကျမတို့အဲ့ဒါကိုသတင်းယူရဲ။သတင်းယူပြီးလို့ရှင်ပြင်းထန်လက္ခဏာတွေတွေ့ရဆိုလို့ရှင်တက္ကသိုလ်ရာပြည်အောင်ဆေးရံတွေအချိန်မီပြောကြားဖို့လို့အတွက်ကိုလုပ်တာလေ
။စကိုင်းတိုင်းရှမ်းပြည်နယ်မြောက်ပိုင်းညီပြည်တော်နဲ့ရန်ကုန်တိုင်းတွေမှာယောဂပိုးတွေ့ထားရပြီးရန်ကုန်တိုင်းအတွင်းမှာအဖြစ်များနေတယ်လို့လည်းကျမရဲ့ဦးစီးဌာနကအသိပေးထားပါတယ်အခုလိုရာသီမျိုးမှာအေးမီတုတ်ကွေးဖြစ်တဲ့သူတွေအနေနဲ့လိုင်းနာဆောင်ရွက်ဖို့ကိုလည်းပြည်သူ့ကျမရဲ့ဦးစီးဌာနအသိပညာမြင့်တေဦးစီးဌာနကအခုလိုအသိပေးထားပါတယ
်သူယောဂပိုးကတက်ရှူလမ်းကြောင်းကနေပြီးတော့တဆင့်ကူတာတက်ရှူလမ်းကြောင်းကနေတဆင့်ကူလို့ရှင်ဘလို့ထွက်မလဲဆိုနှာခြေလိုက်ရင်ချောင်းဆိုးလိုက်လို့ရှင်ဒီယောဂပိုးတွေကလေထဲကိုထွက်သွားတယ်ထွက်သွားပြီးတော့နောက်တစ်ယောက်ကိုပြန်ပြီးတော့ကူတယ်အဲ့တော့နှာချေးတဲ့ချောင်းဆိုးတဲ့လူကကိုယ့်ဟာသားကိုအုပ်ထားဖို့လိုသလိုကိုယ်ဘေးမှာလာပြီးတော့နှာချေးမယ်ချောင်းဆိုးမယ်ဆိုလို့ရှိရင်လည်းကိုယ့်ရဲ့နှာခေါင်းနဲ့ပါးစပ်ကိုတိတိကျကျအုပ်ထားဖို့လို့လိုပါတယ်။နောက်ပြီးတော့ဒါတွေကဘတ်စကားမှာဆိုလို့ရှိရင်လည်းနှာချေးလိုက်တယ်ပေါ့နော်ပြန်သွားတယ်။တနေရာမှာသွားပြီးကင်လိုက်မိတယ်ဒီလက်ကနေပြီးတော့ယောဂပိုးကူးနိုင်တယ်။ဒါကြောင့်မို့လို့လက်ကိုလည်းဒီဆက်ပြားရင်နဲ့ဆေးဖို့လို့လိုပါတယ်
။ယောဂပိုးကာကွယ်ဆေးထိုးမဲ့သူတွေအနေနဲ့အရင်ဆုံးဆရာဝန်နဲ့တိုင်ပင်ပြီးမှသာထိုးဖို့ကိုလည်း ကျမ၏ဦးစီးဌာနကတိုက်တွန်းထားပါတယ် H1N1 ရောဂါပိုးနဲ့ပတ်သက်ပြီးဖြစ်လေရှိတဲ့လက္ခဏာတွေကိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာထွန်းနေကအခုလိုပြောပါတယ
်ကိုကနေထိုင်မကောင်းဘူးဆိုရင်တော့လူအများရှိတဲ့နေရာကိုသွားတာကိုတန်းနေဆိုရှောင်ကျဉ်ဖို့ကိစ္စဒါလေးတွေကိုလုပ်ပေးဖို့လိုပါတယ်ဒီဟာကတော့ကျွန်တော်တို့တောက်လျှောက်စောင့်ကြည့်ကြည့်ရှုတဲ့ယောဂါဖြစ်ပါတယ်နောက်တစ်ခုကတော့ဒါဒီ seasonal flu လို့ခေါ်တဲ့ရာသီတုတ်ကွေးပါကျွန်တော်တို့ဒါဒီဟိုဒီပုံမှန်ဒီတင်မှာပဲဖြစ်နေတာဆိုတော့ဒီတမျိုးတည်းမဟုတ်ပါဘူးတကယ်ဆိုရင်တော့တုတ်ကေယောဂဖြစ်စီတဲ့တခြားယောဂဘူးမျိုးစားလည်းရှိပါတယ်ဒါပဲ H1N1 ပါ H3N2 ဆိုတာလည်းရှိပါတယ် B မျိုးစားဆိုတဲ့ရှိပါဒါတွေအကုန်လုံးကတော့ဒီမှာပဲတုတ်ပေးနေတယ်လည်းပြီးတော့ဖြစ်သွားနေတာပါကျွန်တော်စမ်းသပ်စစ်ဆေးတယ်မှာလည်းဒီတမျိုးတည်းမကပါကျန်တိုင်းလည်းကျွန်တော်တို့တွေ့ထားရတယ်ရှိပါတယ
်ကျန်းမာရေးဦးစီးဌာနကတော့ပြည်သူလူထု၏အနေနဲ့ယောဂနဲ့ပတ်သက်ပြီးစိုးရိမ်တခြင်းမဖြစ်ဖို့နဲ့အသက်အရွယ်ကြီးသူတွေကလေးသူငယ်တွေနဲ့ယောဂဘူးအခက်ရှိသူတွေသာပိုတတိထားဖို့အတိပေးထားတာပါတုတ်ကွေးယောဂဖြစ်ပွားနေတယ်လို့တန်ရရှိရင်ပြည်သူတွေအနေနဲ့ချက်ချင်းပြည်သူစေယုံတွေစီကိုအမြန်ဆုံးကုသမှုလာရောက်ခံယူကြဖို့ကိုလည်းပြည်သူလူထုကိုတိုက်တွန်းထားပါတယ်လက်ရှိအပြင်တော့ကျမ၏ဝန်ကြီးဌာနတနိုင်ငံလုံးအနေနဲ့ H1N1 တုတ်ကွေးယောဂကူးစက်မှုကာကွယ်ရေးပညာပေးလုပ်ငန်းတွေလှုပ်ဆောင်နေပါတယ်အများပြည်သူလှုပ်ရှားသွားလာနေတဲ့လူနေထူထပ်တဲ့နေရာတွေမှာ H1N1 တုတ်ကွေးယောဂပညာပေးလုပ်ငန်းတွေလုပ်နေတယ်လို့စေယုံတွေကိုလည်း H1N1 ယောဂပိုကူတာဖို့ကျမ၏အထောက်အကူပစ္စည်းတွေကိုကူညီထောက်ပံ့ပေးနေတယ်လို့ကျမ၏တာဝန်ရှိသူတွေကပြောပါတယ်။ယောဂပိုးဟာအသက်ရှူလမ်းကြောင်းကနေတဆင့်လူလူချင်းကူးစက်တာမှုနယ်စပ်အဝင်အထွက်တွေအထူးသဖြင့်လေဆိပ်တွေမှာအပူချိန်တိုင်းကိရိယာတွေနဲ့စစ်ဆေးမှုတွေပြုလုပ်နေတယ်လို့လည်းကျမ၏ဦးစီးဌာနကပြောပါတယ်ခင်ဗျာ
။အေးသတင်းနောက်ကိုကောင်းဆန်ဟင်သတင်းပေးပို့ခဲ့တာပါ။အခုတစ်ခါတော့ပြည်တွင်းရွှေစည်းနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါမယ်။ဒီနေ့နောက်ပိုင်းမှာကမ္ဘာရွှေဈေးရုတ်တရက်တက်သွားလို့ကမ္ဘာရွှေဈေးနဲ့ချိတ်ဆက်ထားတဲ့ပြည်တွင်းဈေးကွက်မှာလဲရွှေတစ်ကြက်သားကိုကြက် 73 သိန်းဖြစ်သွားပါတယ်။ဒါဟာမြန်မာဈေးကွက်မှာပထမဦးဆုံးအကျင့်ဖြစ်တဲ့အမြင့်ဆုံးစံချိန်ဖြစ်တယ်လို့ပြည်တွင်းရွှေလုပ်ငန်းရှင်တွေကပြောပါတယ်။ဒီအကြောင်းကတော့ VA မြန်မာပိုင်းသတင်းတော်ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကမ္ဘာရွှေဈေးကတရက်တွင်းမှာမနေ့ကတက်အောင်ဆောက်ကိုဒေါ်လာ90နီးပါးခုန်တက်သွားလို့ဇွန်လ20ရက်မနေ့ပိုင်းပြည်တွင်းရွှေဈေးကွက်မှာ16ပဲရည်ရှိရွှေတစ်ကြက်သားကို73သိန်းထိရောက်သွားပါတယ်။ဒါဟာပြည်တွင်းမှာအမြင့်ဆုံးစံချိန်ဖြစ်တယ်လို့ရွှေလုံငန်းရှင်များအသင်းတွင်းမှုဦးဝင်းမြင့်က VOA ကိုပြောပါရတယ်
။ဟုတ်တယ်မှန်ပါတယ်ခင်ဗျာ။တော့နိုင်ငံသားစီးတက်လို့ပါခင်ဗျာ။နိုင်ငံသားစီးတက်ရတဲ့တညလေးပေါ့မနေ့ညနဲ့ဒီနေ့ပဲနဲ့အောင်ဆောက်ဒေါ်လာ40ကျော်တော့တက်သွားတယ်ဟုတ်။ရောင်းဝယ်ရတော့ဒီမှာတော့ပုံမှန်ပါခင်ဗျာ
။မနေ့ကတက်အောင်ဆောက်ကို1340ဒေါ်လာရှိနေရဲ့ကမ္ဘာရွှေဈေးကဒီနေ့မနက်ပိုင်းမှာ1395ထိထိုးတက်ခဲ့ရပါရန်ကုန်ရွှေဈေးကွက်မှာတော့အများစုကရောင်းဝယ်ကြနေကြောင်းရွှေနန်းတော်ရွှေဆိုင်ပါရှင်ဒေါ်တတ်တခိုင်ကပြောပါတယ
်ရောင်းဝယ်လေးအေးတာကြပြီအေးတာတော့ကျမတို့ဆိုင်ဆိုရင်ရောင်းဝယ်ကတော်တော်လေးကိုအေးတယ်ဟိုကပေါ့ကြလာလေ2016တက်16ကကြတယ်16တက်18ကကြတယ်အဲ့လို18တက်19ကပိုကြနေအဲ့လိုသဘောတော့ဖြစ်
ပြည်တွင်းမှာရွှေလုတ်ကွက်တွေတက်တမ်းမတိုးနိုင်ပဲရက်တန့်တလို့ဖြစ်နေတာကလည်းရွှေဈေးကွက်ပေါ်မှာတက်ရောက်နိုင်တယ်လို့အောင်တမာကြီးရွှေဆိုင်ရဲ့အထွေထွေမန်နေဂျာဦးမော်ကပြောပါတယ
်ပြည်ချင်းတို့တိုက်ဆိုင်ဆိုင်ကကုလလို့စင်မှာဆိုပြည်တွင်းထုတ်လုပ်မှုတွေကတိတ်ပြီးတော့မရှိတော့ဘူးလေခုလုတ်ကွက်တွေတက်တမ်းတိုးတယ်အဲ့ဒီတက်တမ်းတိုးတဲ့ဟာတွေကမတိုးနိုင်ဘူးဖြစ်နေတာလေပြည်တွင်းထုတ်လုပ်မှုမှာကဟိုရက်တလို့ဖြစ်နေတာဟုတ်တော့ပေါင်းကျင်ထိန်းသိမ်းရေးအတွေ့အဲ့ဒီဟိုဟာတွေကအဆင်မပြေတဲ့အခါကျတော့အတော်ကြီးဒုက္ခတွေရောက်ကုန်ညတာ
ကမ္ဘာရွှေဈေးတက်ပေမဲ့အမေရိကန်ဒေါ်လာနဲ့မြန်မာငွေလဲတန်တုံးကျမယ်ဆိုရင်ရွှေဈေးကွက်ကိုထိန်းထားနိုင်မှာဖြစ်တယ်လို့လဲရွှေလုပ်ငန်းရှင်တွေကခန့်မှန်းပါတယ်။ဒါကလည်းမြန်မာငွေကြေးရဲ့ခံမြောက်မှုအပေါ်မှာမူတည်နေရပါ။လက်ရှိမှာဒေါ်လာငွေလဲတန်တုံးက1525ကျပ်မှာငြိမ်နေတုန်းဖြစ်ပါတယ
်။ရွှေဈေးတွေစံချိန်တင်မြင့်တက်သွားတာနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်ကိုဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါ။အခုတစ်ခါတော့ထိုင်းနိုင်ငံဘက်ကလူကုန်ကူးမှုနဲ့ဆိုင်တဲ့သတင်းကိုပြောပြပေးခြင်းပါတယ်။ထိုင်းနဲ့မလေးရှားနယ်စပ်ဆုံးခလာခရိုင်စရောင်းမြို့နယ်အတွင်းမှာမြန်မာလူမောင်ခိုတမားများနဲ့မြန်မာနိုင်ငံသားလူကုန်ကူးခံသူများကိုဇက်တိုက်ဖမ်းဆီးခံခဲ့ရပါတယ်2018ဇူလိုင်လ1ရက်နေ့ကနေ2019ဇွန်လ18ရက်နေ့အထိတနည်းနီးပါးအတွင်းမှာဒီထိုင်းနဲ့မလေးရှားနယ်စပ်မှာဖမ်းမိတဲ့မြန်မာနိုင်ငံသားဥယျာဉ်ဟာ8000နီးပါးရှိတယ်လို့အလုတ်ကိုင်းတဲ့နေရာချထားရေးဦးဆောင်ဒါရိုက်တာကပြောပါတယ်ဒီအကြောင်းပြေဆုံးကိုတော့ထိုင်းခြေဆိုင်သတင်းတော့မအေးမကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကျော်လာ19ရက်နေ့ညကထိုင်းနိုင်ငံတောင်ပိုင်းစုံခလာခရိုင်စတောင်းမြို့နယ်ရာဘာတစ်တောအတွင်းမှာပေါ်အောင်နေကြတဲ့အမျိုးသား22ဦးအမျိုးသမီး14ဦးပါတဲ့မြန်မာနိုင်ငံသား35ဦးနဲ့အတူလူမောင်ကိုသမားတဦးကိုလူကုန်ကူးမှုတိုက်ဖျက်ရေးနဲ့နယ်မြေကန်ရဲတွေအပြင်တစ်တောထိန်းသိမ်းရေးဖွဲ့တပ်ဖွဲ့တွေအပါအဝင်ပူးပေါင်းအဖွဲ့တွေကဖမ်းဆီးလိုက်ပါတယ်အခုရပိုင်းအတွင်းမှာလူကုန်ကူးမှုတွေအစုလိုက်အပြုံလိုက်ဖမ်းဆီးနေမှုနဲ့ပတ်သက်လို့
ရှေ့ပြောလို့တမအခွင့်အရေးကိုရရဲ့ဆုံးခလာခရိုင်ဟဲ့ရမြို့တာဝန်ငယ်ဥပယီကအခုလိုပြောပြပါတယ်။ဒီရေးတွေကဘာဖြစ်လို့ဒီလိုအလုပ်အခက်ဖမ်းမိလဲဆိုတဲ့အခါသူတို့ကဘလို့ဆိုလို့ရှိရင်ဟိုအတုံးချလို့ရတဲ့မြန်မာနိုင်ငံသားတွေကိုပေါ့နော်ဒီထိုင်းစကားနည်းနည်းပါးပါးပြောတဲ့လူတွေကိုသူတို့ကမလေးရှားကိုသွားခိုက်တဲ့ပုံစံမျိုးနဲ့သူတို့ကိုမလေးရှားကိုပွေးစားနဲ့လိုက်ခိုင်းနေ
ဟုတ်ကဲ့နောက်ပုံကအဲ့လိုပွေးစားတွေထားတဲ့အင်ခန်းတွေပွေးစားတွေထားတဲ့ဒီတိုးလေးကနေရာတွေကိုပေါ့အကုန်လုံးသိအောင်ပေါ့နောက်ပြီးတော့ပွေးစားတွေဝင်တဲ့ဒီတိုးလန်းကအစပိအောင်ဆိုပြီးတော့သူတို့ကတချို့လောက်ခိုင်းတာပေါ့နော်အဲ့လိုလုပ်ပြီးမှတခါအခုကအဲ့လိုအလုံးလိုက်အထိလိုက်ဖမ်းတာမှအခုရပိုင်းအတွင်းထိုင်းမလေးနယ်စပ်ဆုံးခလာခရိုင်ဟိုက်ရိုင်စတောင်းစတဲ့နေရာတွေကရာဘာတက်တော်တွေကိ Adika, Tetori, Mapo, Nijare, Malaysia, who call him, Yamanang and Arigu, Yaha Yeniba, don't be shuffling Nijabare, Akuso Yen, Natasa Shikuni, Julian Glad, the Yenigani, Natasa Gogune, John Lassa Shieneti, Timeline is a map, Hamide, Yamanang and Uiha, Toto Toya, Lisa Kuna Ushide, John, Logan, and Nia Tatai Usan Director, Picha Rust in Riga, Topo Yosu Gabarish.
ထိုင်းချင်းတဲ့သတင်းတော့မိုင်းမှာသတင်းမေးဖို့ခဲ့တာပါအခုရင်တော့လာမယ့်စနေညတိုင်းလိုင်းစီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုအတိအပြည့်ပြရစီခင်ဗျာမကြသေးခင်ကအောင်စံတော်ရတဲဦးကြောင့်မှာကျင်းပတဲ့မဘာသာအမိပြောင်းအဖွဲ့ဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဘဟုရဲ့ညီလာခံကနေလက်ရှိဆွေးရရဲ့ဆောင်ရွက်ချက်တွေကိုပြင်းပြထန်ထန်ဝေဖန်ထားတဲ့အချက်တွေပါဝင်တဲ့ ကျင်းညာချက်ထုတ်ပြန်ခဲ့ပါတယ်သူကြရာတော့အခုလိုအစိုးရစန့်ကျင်တဲ့ကျင်းညာချက်ထုတ်ပြန်တဲ့အဖွဲ့ညီလာခံကိုရန်ကုန်တိုင်းစစ်ဌာနချုပ်တိုင်းမှုကိုယ်တိုင်တက်ရောက်ပြီးအလူငွေသိန်း300ပံ့ပိုးလှူဒါန်းခဲ့တာပါအမျိုးဘာသာသာသနာစောင့်ရှောက်ရေးခေါင်းဆောင်မှာကျင်းပတဲ့ညီလာခံကနေဘာကြောင့်အခုလိုအစိုးရစန့်ကျင်ညာချက်ထွက်လာတာလဲနောက်ဒီရန်ကုန်တိုင်းစစ်ဌာနချုပ်ကရောဘာကြောင့်အခုလိ တော့ရှင်နဲ့ငငငါလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံ file နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ။
အားရှင်နေနေနဲ့ကျွန်တော်တို့ရဲ့ဒိုင်ယာလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ပါရစေခင်ဗျာ VOA မြန်မာပိုင်းကနေ6:00နာရီညနေခင်းသတင်းတွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတစ်ခါတော့အမေရိကန်နိုင်ငံဘက်ကသတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်အမေရိကန်ပြည်ထောင်စုကိုရှေ့ပြောင်းအခြေချဝင်ရောက်လာသူဥယေကိုသမ္မတ Trump အစိုးရကကန့်သတ်လိုက်တဲ့အတွက်မြို့တော် Washington DC မှာရှေ့ပြောင်းအခြေချဒုက္ခသည်တွေနဲ့ပတ်သက်တဲ့လူမှုလှုပ်ရှားမှုတွေကိုပို့တိုးပြီးတော့လှုပ်ဆောင်လာနေကြပါတယ်ဒီထဲက One Journey ခီးတစ်ခုပွဲတော်ကိုစီစဉ်သူတဦးဖြစ်တဲ့Wendy Chenick VOA သတင်းတော့ဂျွန်ဆိုးကမေးမြန်းထားတာကိုတော့မမ်းမြသတင်းအောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဒုက္ခတဲ့ပြဿနာတွေတမိုင်းတွင်လာအောင်ရင်ဆိုင်နေရတဲ့အချိန်လက်ရှိကမ္ဘာကျောင်းနေရက်စွန်ခွာထွက်ပြေးကြရသူဥယျာဉ်69တန်းရှိနေပါတယ်ဒုက္ခတွေတွေမှာဘယ်လိုအခက်အခဲတွေရင်ဆိုင်နေရပါသလဲသူတို့ဘယ်လိုခံစားချက်တွေရှိနေပါသလဲဒီပေါ်ဒုက္ခတဲ့အရေးလှုပ်ရှားမှုတွေမှာပါဝင်ဆောင်ရွက်နေသူ One Journey ပွဲတော်ကိုတွဲဖက်စီစဉ်သူ Wendy Chen ကအခုလိုပြောပါတယ်
Many organizations are trying to tell the refugee story through numbers, but not a lot of them are reaching hearts and minds using really positive.
ဒုက္ခတဲ့ရေအတွက်ဘလောက်များနေတယ်ဆိုတာကိုပြောနေကြတဲ့အဖွဲ့အစည်းတွေအများကြီးပါ။ဘယ်သူမှတခြားသူစိတ်ထဲနှလုံးသားထဲအထိရောက်သွားအောင်တော့ပြောနိုင်တာမတွေ့မိပါဘူး။ဒီဒုက္ခတဲ့တွေခါးစည်းခံနေရတဲ့ပြဿနာတွေမျောလင့်ချက်တွေကိုအားလုံးသိအောင်ခြားပြဖို့ကတကယ့်ကိုအရေးကြီးတယ်လို့ကျွန်မထင်ပါတယ်။ခီးတခုလို့အမည်ရတဲ့ One Journey ပွဲတော်အဖွင့်ကိုမြို့တော် Washington DC က National Cathedral ခရီးရန်ဘုရားကျောင်းကြီးမှာကျင်းပခဲ့ပါတယ်။ဒီပွဲမှာနိုင်ငံတော်ဝန်ကရွှေပြောင်းဒုက္ခသည်တွေပါဝင်ဆင်နွှဲခဲ့ပြီး Chan နဲ့နောက်ထပ်တွဲဖက်စီစဉ်သူ Vander Vaninger တို့ကအဆိုအကပညာရှင်တွေကဗျာဆရာတွေကိုလည်းဖိတ်ကြားခဲ့ပါတယ်။မနစ်ကပွဲတော်ကိုလူ4000လောက်ပါဝင်ဆင်နွှဲခဲ့ကြတာပါ။ဒီနေ့ခန္ဓာကိုယ်တော့ဒေသခံအမှုပညာရှင်တွေစီးပွားရေးလုပ်ငန်းရှင်တွေနဲ့ပရဟိတအဖွဲ့အစည်း200လောက်ပူးပေါင်းပါဝင်လာပြီးလူ8000ကျော်လောက်တက်လိမ့်မယ်လို့ချမ်းကမျှော်လင့်ထားပါတယ် ဒီပွဲမှာအဓိကကျတာကစမ်းသစ်တီထွင်ထားတဲ့ digital ဆက်သွယ်ရေးမဟုတ်ဦးနည်းပညာပါ digital ဆက်သွယ်ရေးမဟုတ်ဦးမှာပွဲတော်ကိုလာရောက်တဲ့သူတွေကကဘာတလွားဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ဒုက္ခသည်တွေနဲ့ဓာတ်ရိုက်ဆက်သွယ်ပြီးဒုက္ခသည်တွေရင်ဆိုင်နေရတဲ့ပြဿနာတွေအခက်အခဲတွေကိုမေးမြန်းနိုင်ပါတယ်ပွဲတော်ကိုလာရောက်သူတဦးဖြစ်တဲ့ Sean Buck က
We just went into the Digital Connect Lab. It was absolutely important and meaningful to my kids as they
Digital ဆက်သွယ်ရေးနည်းပညာတွေတုံးပြီးဒုက္ခသည်တွေနဲ့ဓာတ်ရိုက်ဆက်သွယ်နိုင်ပါတယ်။ဒါကတကယ်အဓိပ္ပာယ်ရှိပါတယ်။ကျွန်တော်ကလေးတွေကဒီမှာထိုင်ပြီးဒုက္ခသည်စကန်ကလူတွေဘာတွေရင်ဆိုင်နေရလဲဆိုတာကိုနားထောင်ကြတာပါ။ကလေးတွေကဒုက္ခသည်တွေကြုံတွေ့နေရတဲ့အခက်အခဲ၊စိန်ခေါ်မှုတွေကိုနားလည်သဘောပေါက်လာတော့သူတို့ဘယ်လိုအကူအညီပေးနိုင်မလဲသိချင်လာကြပါတယ်။
One journey ပွဲတော်ကိုတွဲဖက်စီစဉ်သူချမ်းကတရုတ်နိုင်ငံသားတီဖြစ်ပြီးအမေရိကကိုအသက်12နှစ်မှရောက်လာသူပါဒါကြောင့်ရွှေပြောင်းအခြေချဒုက္ခသည်တွေကိုဘာရီကူညီဖို့လိုအပ်တယ်ဆိုတဲ့ကိုတွေးအတွေ့အကြုံရှိပါတယ
် My great grandfather was a political prisoner who died in a political prison you know at the age of 78 and my grandfather
ကျမအဖိုးကနိုင်ငံရေးအကျဉ်းသားပါအသက်88နှစ်မှထောင်ထဲမှာပဲဆုံးသွားပါတယ်အဖိုးကတရုတ်ပြည်တွင်ဆစ်ဖြစ်နေတဲ့အချိန်မှာဒုက္ခသည်အဖြစ်နဲ့ထွက်ပြေးလာတာပါ။ကျွန်မပြောချင်တာကဒုက္ခသည်တွေမှာရွေးချယ်권မရှိဘူးဆိုတာအားလုံးသဘောပေါက်နားလည်စေချင်ပါတယ်။တကယ်တော့သူတို့ဟာမှားယွင်းတဲ့အချိန်မှားယွင်းတဲ့နေရာမှာမွေးဖွားလာကြသူတွေပါ။ချမ်းကဝါရှင်တန် DC အုပ်ချုပ်ရေးမှူးကချီးမြှင့်တဲ့စေတနာဝန်ထမ်းစုတစိတ်ကိုလည်းလက်ခံရရှိထားပါတယ
်။ I'm deeply honored to receive that award but I wanted to
ဒီစုကိုလက်ခံရတာအရန်ကိုဂုဏ်ယူမိပါတယ်။ဝမ်းကြံနေလှုပ်ရှားမှုကလူလူအခြေပြုလှုပ်ရှားမှုပါဒီလိုစေတနာဝန်ထမ်းလုပ်ဖို့အခွင့်ရေးရတဲ့အပေါ်မှာဘဝတသက်တာထီစုကြီးပေါက်တယ်လို့ခံစားရတယ်လို့ကဘာလုံးဆိုင်ရာအတိုင်ပင်ခံကုမ္ပဏီတစ်ခုရဲ့အလုံးမှုဆောင်တူဦးလဲဖြစ်တဲ့ချမ်းကပြောပါတယ်ရှင
်မမများသတင်းအောင်ပြောပြသွားတာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ကြာသပတေးနေ့ညနေခင်းအစီအစဉ်တွေကိုလိုင်းလုံးပြီးတော့19နဲ့25ရက်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာကိုယ်အကြံနေသေးတဲ့ချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလဲတင်ပြပြီးမှာဖြစ်ပါတယ
်သူရဲ့ပန်နဲ့ထဲဝင်လာတဲ့အမေရိကန်ရဲ့မောင်းသူမဲ့အဝေးထင်းတုံးရင်တခုကိုဒီကနေ့ကြာသပတေးနေ့မှာမတော်တဆပြစ်ချလိုက်ကြောင်းအီရန်အစိုးရအရာရှိတွေကပြောပါတယ်ဒါပေမဲ့အဲ့ဒီအဝေးထင်းတုံးရင်ကိုအီရန်ကနိုင်ငံတကာလေကြောင်းပိုင်နဲ့အတွင်းမှာပြစ်ချလိုက်တာလို့အမေရိကန်ကပြောပါတယ်အဲ့ဒီကင်းထောက်ဒရုန်းရင်ကိုအီရန်ကမြေပြင်ကနေဝင်ဟင်ပြစ်ဒုံးကျင်နဲ့ပြစ်ခတ်လိုက်တာလို့အမေရိကန်စစ်ဘက်ပြောခွင့်ရကပြောပါတယ်2014ခုနှစ်ကယူကရိန်းနိုင်ငံမှာပြန်တပ်နေစဉ်ပြစ်ချခံခဲ့ရတဲ့မလေးရှားလေကြောင်းလိုင်းကိုပြစ်ချခဲ့မှုနဲ့လေးယောက်ကိုတရားစွဲဆိုခဲ့တာကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုကကြေညာလိုက်ပါတယ်။ရုရှားသုံးအောင်နဲ့ယူကရိန်းတယောက်တို့ကိုနယ်သာလန်အစိုးရကဗုဒ္ဓနေ့ကတရားစွဲလိုက်တာဖြစ်ပါတယ်။အိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်ကြံဖမ်းမြို့တွေကိုတရားမဝင်ခုံးဝင်လာတဲ့ရိုဟင်ဂျာမိန်းကလေး၈ဦးကိုဖမ်းဆီးမိလိုက်ကြောင်းမီဇိုရမ်ရဲတပ်ဖွဲ့ကဗုဒ္ဓနေ့မှာပြောပါတယ်။ဒါဟာလွန်ခဲ့တဲ့2လလောက်ကအလားတူခုံးဝင်လာတဲ့ရိုဟင်ဂျာမျိုးသမီး၈ဦးကိုဖမ်းဆီးမိပြီးတဲ့နောက်မှာထပ်မံဖမ်းဆီးမိတာလည်းဖြစ်ပါတယ်။သူတို့ကိုလူမောင်ခိုကူသူတွေကခေါ်လာတာလို့တန်တရားရှိခံထားရတဲ့အဲ့ဒီအမျိုးသမီး၈ဦးကိုမြို့တော်အိုက်ဇောနဲ့ကီလိုမီတာ130လောက်အကွာမှာဖမ်းမိခဲ့တာဖြစ်ပါတယ်။အသက်15နှစ်ကနေ16နှစ်အောက်ရှိအဲ့ဒီမိကလေးတွေကိုလူမောင်ခိုကူသူတွေကဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာဖမ်းဆီးပြီးတော့မြန်မာနိုင်ငံကတဆင့်ခိုးသွင်းလာတာလို့ဆိုပါတယ်။မြန်မာနိုင်ငံမှာလျှက်စစ်တာအားမလုံလောက်တဲ့ပြဿနာဟာစီးပွားရေးတိုးတက်ဖို့အဟန္တာဖြစ်နေတယ်လို့ကမ္ဘာ့ဘဏ်ကပြောကြားလိုက်ပါတယ်။နိုင်ငံတော်ကလျှက်စစ်မီလုံးဝမရတာနဲ့ရတဲ့ချက်မရတဲ့ချက်ဖြစ်နေတာကနိုင်ငံရဲ့စွမ်းအင်ကဏ္ဍမှာကြီးမားတဲ့စင်ခုံမှုတွေဖြစ်နေတယ်လို့ဂျွန်2019ခုနှစ်ဂျွန်လအတွက်ကမ္ဘာ့ဘဏ်စီးပွားရေးစောင့်ကြည့်အစီအစဉ်ကဏ္ဍထဲမှာဖော်ပြထားပါတယ်။
ထရင်ချင်းချုပ်ကိုကိုဇော်ဝင်းလိုင်ချိန်ညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရေးမှုကကိုအောင်လွင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂီယိုဖြစ်ပါတယ်ဗီယိုအမေရိကန်အတန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ9မီတာ19 19နဲ့25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ဗီယိုကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရွှေလန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ညနေပ
This program has come to you from the Voice of America, Washington. From Washington, this is